မေရိကန်သမ္မတဟောင်းဘရက်အိုဘားမားကကိုဗစ် -19 ကပ်ရောဂါနဲ့ပတ်သက်ပြီးလက်ရှိအမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရရဲ့ကင်တယ်ဆောင်ရွက်ပုံတွေကိုရည်ရွယ်ပြီးတော့ဝေဖန်ပြောကြားလိုက်ပါတယ်
။ More than anything, this pandemic has fully finally torn back the curtain on the idea that so many
ဒီကပ်ရောဂါကခေါင်းဆောင်လုပ်တဲ့သူတွေအတော်များများဟာသူတို့အလုပ်သူတို့နားလည်သဘောပေါက်ကြတယ်ဆိုရဲထင်းထင်းယူဆချက်တွေကိုလုံးဝခွာခြားပစ်လိုက်ပြီးတော့တောင်ဝရှိတဲ့သူတွေအနေနဲ့လည်းဟန်ဆောင်ပန်ဆောင်တဲ့တော်သူတို့မှာတောင်ဝရှိတယ်ဆိုတာကိုမပြောနိုင်တဲ့အဖြစ်မျိုးနဲ့ကြုံကြရတယ်လို့သမ္မတဟောင်းအိုဘားမားကအွန်လိုင်းကမိန့်ခွန်းထဲမှာပြောဆိုလိုက်တာပါ။စနေနေ့တုန်းကအမေရိကန်မှာရှိတဲ့လူမဲတွေအများစုတက်တဲ့တက္ကသိုလ်ရဲ့ဝန်ထမ်းသမီးအခမ်းအနားကိုအင်တာနက်ကနေမိန့်ခွန်းပြောကြားခဲ့တဲ့အတွက်မှာသမ္မတဟောင်းအိုဘားမားကအဲ့လိုဝေဖန်သွားခဲ့တာဖြစ်ပြီးတော့သမ္မတထရမ့်ရဲ့နာမည်ကိုတော့ထည့်မပြောသွားခဲ့ပါဘူး။ COVID-19 ကာယရောဂါကြောင့်လူတွေအိမ်ထဲကနေအပြင်းထွက်ပဲနေနေကြရတာကြောင့်ဒီဝန်ထမ်းသမီးခန်းသားတွေကိုလည်းအင်တာနက်ကနေပဲလုတ်ခဲ့ကြရတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းသမားဟောင်းအိုဘားမားကလက်ရှိသမားထရမ့်ရဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကိုင်တွေဆောင်ရွက်ပုံတွေဟာဗျမ်းမာတာနဲ့ကတောင်းကနေနိုင်လို့လည်းလို့သူ့ရဲ့အစိုးရအဖွဲ့တွေကဝန်ထမ်းဟောင်းတွေနဲ့ဗီဒီယိုကနေတည်တံ့တွေးဆောင်ဆွေးနွေးမှုအတွင်းမှာဝေဖန်ခဲ့ပါသေးတယ်ခင်ဗျာ။